ထိုင်းနိုင်ငံမှာမိုးခေါင်ရေရှားတာကြောင့်ဆန်ထွက်နှုန်းကျသွားမလားဆိုတဲ့စိုးရိမ်ချက်ကြောင့်ဒီသတင်းပတ်တွေမှာစံစည်းတက်သွားသလိုဗီယက်နမ်မှာလည်းနည်းနည်းအတက်ပြပေမဲ့အိန္ဒိယမှာတော့ဝယ်လိုအားလျော့နေပါတယ်။ထိုင်းနိုင်ငံထွက်ဆန်ကျိုး900ခန့်နှုန်းပါဆန်မျိုးစားဟာကြာသာပြီးနေ့ကတန်ကို424ဒေါ်လာကနေ435ဒေါ်လာအထိခေါ်ဈေးရှိခဲ့ပြီးပြီးခဲ့တဲ့သတင်းပတ်က395ဒေါ်လာကနေ420ဒေါ်လာအထိပဲခေါ်ဈေးရှိခဲ့တာကနေတက်သွားတာပါ။ကမ္ဘာမှာဒုတိယဆန်အများဆုံးတင်ပို့တဲ့ထိုင်းနိုင်ငံ6ဖရာမြစ်ဒေသပတ်ဝန်းကျင်ကစပါးဆိုင်ဧက23သန်းကျော်မှာရေအလုံလောက်ရမှာမဟုတ်ဘူးလို့ထိုင်းအာဏာပိုင်တွေကနိုဝင်ဘာလအစောပိုင်းမှာပြောထားပါတယ်။အခု6တွေ့ရသည့်ဟာထိုင်းနိုင်ငံမှာဧပြီ30ရက်နေ့အထိကြာမြင့်မှာပါ။ဗီယက်နမ်ထွက်ဆန်ကျိုး900ခန့်နှုန်းပါတဲ့ဆန်မျိုးစားဈေးနှုန်းဟာလည်းပြီးခဲ့တဲ့သတင်းပတ်ကတန်ကိုဒေါ်လာ350ကနေ352ဒေါ်လာရှိခဲ့ရကနေကြာသာပြီးနေမှာ355ဒေါ်လာကနေ360ဒေါ်လာအထိနည်းနည်းတက်သွားပါတယ်။ဒါပေမဲ့လည်းအခုချိန်ခရစ်စမတ်နဲ့နှစ်သစ်ကူကာလအလယ်ရဖြစ်တာမို့ဈေးကွက်ညင်နေပြီးတော့အယောင်ပါနေတာလည်းဖြစ်ပါတယ်။